ရခိုင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ကစက်တင်ဘာလ19ရက်လာမယ့်အင်္ဂါနေ့မှာနိုင်ငံတော်ကိုမိခွန်းပြောကြားမှာဖြစ်ကြောင်းဗိုလ်ဒုနေ့ကနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတရုံးပြောခွင့်ရသူဦးစော်ထီကပြောကြားပါတယ်အဲ့ဒီခန္ဓာကိုတက်ရောက်သတင်းယူဖို့ပြည်တွင်းပြည်ပကမီဒီယာအစုံအလင်ကိုဖိတ်ကြားထားမှုတွေစတင်လှုပ်ဆောင်နေလို့ဆိုပါတယ်အပြည့်စုံကိုတော့ကိုစော်ဝင်းနှံကပြောပြမှာဖြစ်ပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေတိတ်နေချီထွက်ပြေးနေရတဲ့အခြေအခုကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေကခြေပပြောကြားလိုက်တာဖြစ်ပါတယ်တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့ရှုပ်ထွေးမှုတွေကြောင့်လုံခြုံရေးအခြေအနေတွေကိုစိုးရိမ်ရတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကုလသမဂ္ဂအထွေထွေညီလာခံကိုမတက်နိုင်ပေမဲ့ကုလသမဂ္ဂမှာပြောကြားမဲ့စကားတွေအတိုင်းအတမင်ငံပုဂ္ဂိုလ်အနေနဲ့စက်တင်ဘာလ19ရက်နေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ကြောင်းဦးစော်ထေကပြောပါတယ်
ကျွန်တော်တို့ကအခုဖြစ်စဉ်ဖြစ်ရအမှန်တွေမှာလိုက်လုပ်ပါမယ်အဲ့ဒီလည်းကျွန်တော်တို့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်နောက်ပတ်ထဲမှာကျွန်တော်တို့စပီးချ်ပြောပါမယ်စပီးချ်ပါလဲဆိုတော့ကျွန်တော်တို့စိတ်တော်တဲ့ဂျူနီယာသဘောမျိုးပေါ့နော်နိုင်ငံတော်ခြေပြမိန်ကုန်းသဘောမျိုးကိုကျွန်တော်အမျိုးသားပြန်လည်ပြည်နယ်ညီညာရေးစတိုင်ရမိန်ကုန်းပြောမှာဖြစ်ပါတယ်။ညီညာရေးကနေတော့အခုမီဒီယာတွေကိုပြောနေ19ရက်နေ့အဲ့တော့ကျွန်တော်တို့စီစဉ်ထားတယ်စီစဉ်ထားတယ်ဆိုတာဒီ speaker ပေါ့နော်ထပ်ပြီးပြောဖို့လိုတယ်ဆိုကျွန်တော်တို့ပြောမယ်ပြောမယ်ဆိုတာဟိုသွားလဲကျွန်တော်ပြောမှာဒီဟိုဒီအတိုင်းအပုပ်ကိုပြောတာပဲဒီမြန်မာနိုင်ငံကနေပြီးတော့လည်းပြောမှာပဲ
ဒေါက်ဆန်းစုကြည်အနေနဲ့မိန်ကုန်းကိုမြန်မာလိုတမျိုးတည်းပြောမလားဒါမှမဟုတ်အင်္ဂလိပ်လိုပါထည့်သွင်းပြောကြမလားဆိုတာကတော့မသေးကြသေးပါဘူးကုလသမဂ္ဂအထွေထွေညီလာခံကိုတော့မြန်မာအစိုးရကိုစားဒုသမရဟန်နရီဗန်တီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပြီးစက်တင်ဘာလ20ရက်နေ့မှာအထွေထွေညီလာခံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ဒေါက်ဆန်းစုကြည်တိုင်းပြည်ကိုမိန့်ခွန်းပြောကြားတဲ့အခမ်းအနားမှာနိုင်ငံတကာကသတင်းဌာနကြီးတွေသတင်းလာယူနိုင်ရေးအတွက်မြန်မာနိုင်ငံသားရေးဌာနနဲ့ပြည်ချားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးဖိတ်ကြားမှုတွေစတင်ဆောင်ရွက်နေပြီဖြစ်ကြောင်းလည်းဥစော်ထေးကပြောပါတယ်
။အဲ့ခါကျရင်ကျွန်တော်တို့မီဒီယာတွေလည်းဝင်ရောက်ဖွင့်ပြမှာပါ။အဲ့မီဒီယာတွေဝင်ရောက်ဖွင့်ပြတဲ့အခါမှာကျွန်တော်တို့ FIFA သတင်းတောက်တွေနေနဲ့သူတို့ဟို FIFA နဲ့လာပြီးတော့သတင်းကြီးနဲ့ဆိုရင်ကျွန်တော်ပြည်ချားရေးဝန်ကြီးဌာနကိုကျွန်တော်တို့ဒီနေ့ကြောထားပါတယ်။အဲ့မှာတကယ်လို့ဟိုပုံမှန်ရှိတဲ့ခြေဆိုင်ဗီဒီယိုကနေပြီးတော့ဒါချင်တယ်ဆိုရင်ဒီ ਉਹ ပီဇာတွေပဲ၆တက်ဆာမှာခက်ခဲမှာဆိုတော့ကျွန်တော်တို့စီးရင်ပြီးကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ပြီးတော့ဟိုတာဝန်တွေကိုပြောပြမှာဖြစ်ပါတယ်ပီဇာမြန်မြန်ရအောင်အဲဒီ opportunity တွေအတွက်လာဖို့ကျွန်တော်တို့ဖိတ်မှာဆိုတော့အခုပြည်ခြားရေးဝန်ကြီးဌာနကိုကျွန်တော်တို့ဖိတ်ခိုင်းတာပါ
အခမ်းအနားမှာဒေါအောင်ဆန်းစုကြည်အနေနဲ့သတင်းတောက်တွေနဲ့အမေးအဖြေလုံးမလို့ဆိုတာကိုတော့သမရာယုံပြောခွင့်ရဦးစော်ထေးကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးမနေ့ကကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဒေါအောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်အခုနှစ်မှာလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့မူလကစီစဉ်ထားရကရခိုင်ပြည်မှာတကြောပြန်ဖြစ်လာတဲ့ပဋိပက္ခတွေပေါ်အခြေခံပြီးတိုင်းပြည်အတွင်းလုံခြုံရေးအခြေအနေတွေစိုးရိမ်ရတဲ့အတွက်အနာဂတ်မှာအထွေထွေညီလာခံကိုတက်မဲ့အစီအစဉ်ကိုဖြစ်လိုက်တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းအခြေအနေတွေအခုလိုဆိုးရွားလာတာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ကော်မရှင်ရဲ့တင်ပြချက်တွေအပေါ်အကြံဖက်အုပ်စုတွေဘက်ကမလိုလားတဲ့အတွက်ဖြစ်တယ်ဆိုတာအစိုးရအနေနဲ့စုံစမ်းသိရှိခဲ့ရတဲ့အကြောင်းဗုဒ္ဓနေ့ကကျင်းပတဲ့ဇင်းသာရှင်လင်းပွဲအတွင်းမှာဥစော်ထေးကပြောပါတယ်
ကျွန်တော်ပြန်ကြည့်ရင်ဒီဩဂုတ်လ24ရက်နေ့မှာကော်ဖီအာနန်ရောပို့လောင်းလုပ်တယ်ဇင်းသာရှင်လင်းပွဲလုပ်တယ်အဲ25ရက်နေ့ညပေါ့နော်အဲ25ရက်နေ့နဲ့24ရက်နေ့ညမှာစပြီးတော့ဖြစ်တယ်နေရာပေါင်း30ကျော်တိုက်တယ်သမားတစ်ချိန်တော့လည်းကျွန်တော်ပြန်ကြည့်လိုက်ရင်ကိုဗီယန်နံကော်မရှင်အကြံပေးဆိုင်ရာကော်မရှင်ကိုကျွန်တော်တို့က2016ဩဂုတ်လမှာဖွဲ့တယ်ဒီအကြံဖက်တိုက်ခိုက်မှုတွေကျွန်တော်တို့6နေရာကိုတိုက်ဖို့ကြိုးစားတယ်3နေရာအောင်နေတယ်အဲ့တိုက်ခိုက်မှုကဘယ်မှာဖြစ်လာဆိုအော်တိုဝါ6နေမှာဖြစ်တယ်အဲ့တော့ဒီကိုဗီယန်နံကော်မရှင်ဖွဲ့စည်းပြီးတော့ဆောင်ရွက်တဲ့အနေအထားပေါ်မှာအဲ့ဒီအနေအထားကိုလက်မခံဖြစ်လာပါဘောနော်တိုက်ခိုက်မှုတွေလုပ်တယ်ဆိုတော့ယူဆချက်ရှိပါတယ်
ကော်ဖီအာနန်ကော်မရှင်ကတင်ပြထားတဲ့အကြံပြုချက်တွေအကောင့်ထယ်ဖို့ဆောင်ရွက်ရေးအတွက်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်ကြောင်းသမ္မတဦးထင်ကျော်ကစက်တင်ဘာလ12ရက်အင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကော်မရှင်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကဥက္ကဋ္ဌရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပူးတွဲဥက္ကဋ္ဌနိုင်ငံတော်အတမင်ငံယုံဝန်ကြီးဌာနဒုတိယဝန်ကြီးကဒုတိယဥက္ကဋ္ဌအစသဖြင့်အသီးသီးတာဝန်ယူကြမှာဖြစ်ပြီးတခြားဌာနဆိုင်ရာအတော်များများကတာဝန်ရှိသူတွေလည်းအဖွဲ့ဝင်အဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ် ကော်မတီမှာဥက္ကဋ္ဌအပါအဝင်စုစုပေါင်းအဖွဲ့ဝင်15ဦးပါဝင်ပါတယ်ခင်ဗျာ